တရုတ်နိုင်ငံပေကျင်းမြို့တော်မှာအခုလက်ရှိကျင်းပနေဆဲဖြစ်တဲ့23ရာစုပိုလန်မာဂျီနဲ့ကုန်သွယ်ရေးရပ်ဝန်ခပတ်လမ်းမကြီး One Belt One Road ညီလာခံကနေမြန်မာနိုင်ငံအတွက်လမ်းပန်းဆက်သွယ်ရေးကုန်သွယ်စီးပွားနဲ့ရင်းနှီးမြှုပ်နှံမှုအကျိုးစီးပွားကောင်းတွေရနိုင်တယ်လို့တရုတ်မြန်မာရေးအကဲခတ်တွေကသုံးသပ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုရင်တက်ရောက်နေတဲ့ဒီညီလာခံကနေမြန်မာနိုင်ငံအနေနဲ့စီးပွားရေးကုန်သွယ်ရေးအလားအလာကောင်းတွေဆောင်ကျဉ်းလာနိုင်မယ်လို့လည်းမျှော်လင့်ချက်တွေရှိပါတယ်။မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့23ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးရဝန်ကပတ်လမ်းမကြီး One Belt One Road ညီလာခံကိုကုလသမဂ္ဂနဲ့ INF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်အကြီးအကဲတွေတက်ရောက်နေကြတာပါ။တရုတ်နိုင်ငံကနေအာရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်လမ်းရေလမ်းတို့နဲ့ဆက်သွယ်မဲ့ခေတ်သစ်ပိုလန်မကြီးကပတ်လမ်းမကြီးကြောင့်တကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်ဆိုပြီးတော့တရုတ်နိုင်ငံကပြောဆိုထားတာပါတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးလို့တင်စားခေါ်ကြတဲ့ကပတ်လမ်းမကြီးကနေလမ်းပန်းဆက်သွယ်ရေးကုန်သွယ်မှုလမ်းကြောင်းတွေပွင့်လာတာနဲ့အမျှမြန်မာနိုင်ငံလိုဒေသရင်းနိုင်ငံတွေမှာလည်းကုန်သွယ်စီးပွားကူးလူဆက်ဆံမှုတွေနဲ့ယင်းနှီးမြှုပ်နှံမှုအဆက်ဆံတွေပိုများလာလိမ့်မယ်လို့မျှော်လင့်ထားကြတာပါလမ်းနှစ်သွယ်နဲ့ဆက်သွယ်မဲ့တရုတ်တို့ရဲ့အဆင့်မြင့်ပိုလန်မကြီးကပတ်လမ်းကနေမြန်မာနိုင်ငံအတွက်ရလာနိုင်မယ့်အကျိုးအမြတ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာရေးအကဲခတ်ဒေါက်တာလာကျော်စောကအခုလိုသုံးသပ်ပါတယ
်ခုဒေါအောင်ဆန်းစုကြည်နဲ့လည်းသူတို့ agreement တွေသဘောတူညီချက်တွေတော်တော်ကြီးကြီးမားမားတွေလက်မှတ်ထိုးမယ်လို့ဒီပါတယ်ကြည့်ရတာမနေ့ကပြောသွားတဲ့အချိန်မှာတခုတော့ပါတယ်ဟို68နိုင်ငံကားတဲ့ project 900တောင်လက်မှတ်ထိုးထားတယ်လို့ပြောတယ်အဲ့မှာဟိုဗမာပြည်နဲ့ပတ်သက်လို့ပြောသွားတာနှစ်ခုရှိတယ်တခုကဗမာပြည်ရဲ့အဲ cyber ပေါ့ connectivityInternet connectivity ကိုသူတို့တာဝန်ယူနေတဲ့ပမာပြည်ရဲ့ကာဇက်စတန်ရဲ့နီပေါ်ရဲ့အဲဒီသုံးနိုင်ငံကတရုတ်ကအကုန်လုပ်နေတယ်လို့ပြောတယ်။နောက်တစ်ခုက renewable energy ပေါ့ solar energy အဲဒီ solar energy ကိုသူကစက်တီပါတွေနဲ့သူကလုပ်ပေးပြီးတော့ smart energy လို့လည်းခေါ်တယ်ဗျာ။ solar energy နဲ့ပတ်သက်လို့ manufacturing အဲ့ဒါတစ်ခုလုပ်နေတဲ့နောက်တစ်ခုက layer လုပ်ငန်းနဲ့ပတ်သက်လို့တဲ့ဗမာနိုင်ငံဟာအလားအလာအင်တန်ကောင်းနေတဲ့ဘာဖြစ်လို့လဲဆိုတော့တချို့နိုင်ငံတွေက layer တွေပါတယ်မလုတ်တော့ပဲနဲ့ industrialize လုပ်လိုက်တော့ပြီးချားသွားပြီတဲ့ဗမာပြည်ကသူ့ agriculture ကိုလည်းအကောင်းလုပ်မယ်ဆိုရင်ဗမာပြည်ရဲ့အလားအလာတော်တော်ကောင်းနေလို့ပြောသွားတာပဲ
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်နေတဲ့ဒီညီလာခံကနေမြန်မာနိုင်ငံအနေနဲ့စီးပွားရေးကုန်သွယ်ရေးအလားအလာကောင်းနေဆောင်ကျစ်လာနိုင်မယ်လို့လည်းမျှော်လင့်ချက်တွေရှိပါတယ်။တနိုင်ငံကုန်သွယ်စီးပွားရေးနဲ့ပတ်သက်လို့တရုတ်နိုင်ငံကပညာရှင်အဆင့်အစည်းအဝေးကိုပြီးခဲ့တဲ့ရက်ပိုင်းကပဲကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစီးပွားရေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ရဲ့အမြင်ကတော့အကောင်းမြင်မျှော်လင့်တယ်လို့မြန်မာတို့အနေနဲ့လိမ္မာပါနက်မှုလည်းရှိဖို့လိုတယ်လို့အခုလိုပြောပါတယ်
။ဒီကဆိုင်ရာပုံမျိုးတုတ်တက်ဖြစ်တယ်လမ်းပန်းဆက်သွယ်ရေးတို့တယ်လီကွန်မိုကရေစီနဲ့အိုက်တီစီစံတို့ဖိကျင်းပေါ့စီးပွားရေးဟာဥပဒေတောင်းရမှုတို့ investment and development တို့ဒါတွေအားလုံးကတပြိုင်တည်းတွဲပါလာမှာအဲ့ဒါမြန်မာနိုင်ငံအနေနဲ့ကျိုးပြတ်အများကြီးရနိုင်ပါတယ်။ဒါပေမဲ့ပြောရတဲ့မြန်မာနိုင်ငံကအကျိုးပြတ်ကိုယူရခါမှာလိမ္မာပါနက်စွာယူနိုင်ဖို့ဆိုသလိုကိုယ့်ရဲ့အကျိုးကိုလည်း user benefit ဖြစ်အောင်လို့ကျိုးစုဆွေးနွေးနိုင်တဲ့ level တစ်ခုရောက်အောင်လို့ကြိုးစားရမှာပေါ့နော်။ဆိုလိုချင်တာကမိမိရဲ့စီးပွားရေးပုံစံတိုးတက်ဖို့မိမိကိုယ်တိုင်နိုင်ငံတကာစံချိန်စံညွှန်းနဲ့ကိုက်တိုင်နဲ့ practice ရေနော် ethical ကိုပြောင်းရမယ် mindset ကိုပြောင်းရမယ်အဲ့တော့ဒီခရီးစဉ်ကြီးကိုသွားမယ်လမ်းပေါ်မှာတဲကုန်မဲ့ hotel တွေ tourist center တွေရောက်ဝတဲ့ပစ္စည်းတွေဟို multi border transportation capacity facility တွေကိုပြင်ဆင်ထားဖို့မြန်မာနိုင်ငံကအခုလေကစူးစမ်းလုပ်ပါဒီအကျိုးကြီးကိုခံစားရမယ်
ဒီခေတ်သစ်ပိုလန်မကြီးကုန်သွယ်ရဝန်မိတ်ဆက်တဲ့ညီလာခံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာကခေါင်းဆောင်တွေတက်ရောက်နေတဲ့အတွက်မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မြမအရေးဘလို့ဆွေးနွေးနိုင်ခြင်းရှိတယ်ဆိုတာကိုလည်းဒေါက်တာလှကျော်စောကအခုလိုရှုမြင်ပါတယ
်ကုလသမဂ္ဂက Sustainable Development Goals ဆိုတာလေ18ချက်ဆိုတာအဲ့ဒီဟာနဲ့ဒီ Belt and Road ကအမီစီဂျစ်ကလာတဲ့ aims နဲ့တော်တော်တူတဲ့အတွက်အဲ့ဒီကရမယ်အခွင့်အရေးတွေဒီနှစ်ခုကစင်ကြိုက်ဖြစ်သွားမှာပေါ့ဗျာအဲ့ဒါကြောင့်ဆိုရင်ဗမာပြည်အတွက်လည်းအကျိုးအများကြီးရှိနိုင်တယ်ဥပမာအားဖြင့်ဗမာပြည်ရဲ့ငင်းငိုင်းလေးဖြစ်စဉ်အတွက်နော်ဗမာပြည်ရဲ့ဟိုပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဗမာပြည်အတွက်အမျိုးသားအမျိုးသမီးတန်းတူညီညွတ်ရေးအတွက်စ င်းရဲသားပပျောက်ရေးအတွက်စီးပွားရေးဖွံ့ဖြိုးရေးတခြားဒီအားလုံးအတွက်လက်ဆောင်ကတော်တော်များများအခွင့်အရေးတွေရရှိနိုင်တယ်လို့ထင်ပါတယ်။
တရုတ်နိုင်ငံဘေလ်ဂျင်းမြို့တော်မှာမေလ14ရက်နေ့နဲ့မေလ15ရက်နေ့တွေအထိကျင်းပမယ်။တခုတည်းသောရော်ဝင်းနဲ့လမ်းမကြီးများဆိုင်ရာညီလာခံထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်နေခြင်းနဲ့တပြိုင်တည်းမှာပဲညီလာခံရဲ့ဘေးဘက်မှာတက်ရောက်လာတဲ့နိုင်ငံတကာကအကြီးအကဲခေါင်းဆောင်တချို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးနဲ့အကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းတီးခြားဆွေးနွေးခဲ့ပါတယ်။သူနဲ့တူလိုက်ပါသွားကြတဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့တဲ့စောက်လုပ်ရေးပို့ဆောင်ရေးဆက်သွယ်ရေးနဲ့စီးပွားရေးကုသရောင်းဝယ်ရေးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားပြီးတရုတ်မြန်မာနှစ်နိုင်ငံကြားရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေနဲ့ပတ်သက်လို့တီးခြားဆွေးနွေးပြင်မယ်လို့မျှော်လင့်ရပါတယ်ရှင်
မဆုမမရှင်